သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS.
This is SBS Radio.
တရရှင်များရှင်ဒီကနေ့မှာတော့ We want real leadership, not political trash talking. ကျမတို့တို့တွေမဟုတ်မဟားတွေပြောတဲ့နိုင်ငံရေးခေါင်းဆောင်မလိုလားပဲတကယ့်ခေါင်းဆောင်ပီးသားတဲ့ခေါင်းဆောင်မျိုးကိုသာလိုလားတယ်ဆိုတဲ့ Helen Raza ရဲ့အမြင်နဲ့သဘောထားကိုတင်ဆက်ပေးမှာဖြစ်ပါတယ် Helen Raza ဟာဩစတြေးလျနိုင်ငံကသတင်းဌာနတချို့နဲ့သတင်းစာတွေမှာတင်ဆက်သူအနေနဲ့ရောဆောင်းပါရှင်အနေနဲ့ပါလှုပ်ဆောင်သူဖြစ်ပါတယ်။သူ့ရဲ့ဆောင်းပါအစမှရေးထားတာကတော့ခေတ်သစ်သမိုင်းမှာသတင်းလောကနဲ့နိုင်ငံရေးသမားတွေအပေါ်အယုံကြည်ကင်းတဲ့အခြေအနေကအောက်ဆုံးနာအဆင့်ရောက်နေတဲ့အတွေ့ fake news သတင်းတုတွေဆိုတဲ့စကားလုံးတွေကိုလူတွေသုံးတာကိုရန်ဖန်ရခါတွေ့ရလေရှိသလိုနိုင်ငံရေးသမားတွေဟာလည်းလှုပ်တော်အတွင်းမှာတဦးနဲ့တဦးကိုရီးကိုတာကိစ္စနဲ့အငင်းခုန်ဖြစ်နေကြတဲ့အတွေ့လူတွေကနိုင်ငံရေးသမားတွေအပေါ်အယုံကြည်ကင်းကြတာလည်းဖြစ်တယ်လို့យေတာထားပါတယ်နိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဒီအချိန်ကစပြီးတော့လှုပ်တင်လှုပ်ထိုက်တဲ့အတိုင်းအားလုံးအတွေ့အကျိုးပြုတဲ့ခေါင်းဆောင်တွေလှုပ်ကြဖို့အချိန်တန်ပြီလို့ Helen Raza ကသူ့ရဲ့အမြင်ကိုយေတာထားပါတယ်လူရဲလူဖြစ်လာကလေးကတခါတလေမဟုတ်မဟားတဲ့အရာတွေမစင်ချင်တဲ့အပြောဆိုမျိုးတွေပြောဆိုလုပ်တတ်ကြတာကိုသိကြပြီးသားဖြစ်ပါတယ်လူတိုင်းဟာလဲတခြားလူတူဦးနဲ့စိတ်တူစိတ်ဆိုးတာမျိုးဖြစ်လေဖြစ်ထရှိပါတယ်ကိုယ့်ရဲ့အပြုအမူတွေကတခြားလူတွေနဲ့ဆက်ဆံတဲ့နေရာမှာနေကောင်းရဲ့လားငိမ့်ချမ်းပါစေဆိုတဲ့အကောင်းဘက်ကများနေပြီးတော့သူများနဲ့ရန်ဖြစ်တာစိတ်ဆိုးတာနည်းနေမယ်ဆိုရင်တော့အဆိုးတွေကြီးတူတူတူတူရေးကြီးခွင့်ကျဲပြောစရာမလိုပါဘူးလူဖြစ်လာကြတဲ့ကျမတို့တွေကတစ်ချိန်ချိန်မှာတရရောက်နဲ့စိတ်ဆိုးမှန်ဆိုးတာတော့ဖြစ်တတ်ပါတယ်တရောက်နဲ့တရောက်နားလည်မှုလွဲတက်တာဟာလေလူရဲ့သဘာဝပဲဖြစ်ပါတယ်လူတိုင်းဟာလေပြောမှဆိုမှလုံမိမယ်ဆိုတာကိုအားလုံးကသိကြပြီးတစ်ခါတလေလက်တွေ့ကြကြပြောဆိုတာမျိုးတွေထက်တစ်ဖက်သားနာကျင်အောင်တမင်ပြောဆိုတာမျိုးကိုလုံတတ်ကြပါတယ်တားရီကလူတိုင်းမြို့တိုင်းနိုင်ငံတိုင်းမှာဖြစ်နေတဲ့ပြဿနာဖြစ်ပါတယ်လူလူချင်းဖြစ်တဲ့ပြဿနာကနေရာတကာမှာရှိတဲ့အတွေ့အကြုံလဲလူအချင်းချင်းကြားဖြစ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်တဲ့နည်းလမ်းတွေကိုတီထွင်ပြီးတော့ပြဿနာဖြေရှင်းတဲ့နည်းလမ်းတွေကလည်းနေရာဒေသအလိုက်တစ်မျိုးထက်မကရှိကြပြန်ပါတယ်ဩစတြေးလျနိုင်ငံက Aboriginal နဲ့ Torres Strait Islander လူမှုအတိုင်းဝိုင်းတွေအကြားရိုးရာနီးတွေနဲ့ပြဿနာဖြေရှင်းတာမျိုးရှိပါတယ်။ဒါအပြင်ကျမဘိုးဘွားဘီပင်တွေနေထိုင်ခဲ့တဲ့အိုင်ယာလန်နိုင်ငံမှာဆိုရင်လေဝမ်းနည်းစရာတခြင်းတွေကိုတီးဆိုတာတွေအင်္ဂလိပ်ကိုမုန်းတီးတဲ့အကြောင်းညီညွတ်စွာတခြင်းလိုတီးဆိုပြီးတော့ပြဿနာဖြေရှင်းတာမျိုးလုပ်ခဲ့ကြပါတယ်။ကျမရဲ့ပရမတ်နှစ်တက္ကသိုလ်တုန်းကမနုဿဗေဒဆရာတယောက်ရဲ့ပြောပြချက်အရဘယ်ရိုးရာယဉ်ကျေးမှုရဲ့ကောက်ရိပ်သိမ်းပွဲတွေမှာမဆိုအစားအစာတွေနဲ့ကျင်းပယုံတာမကသဘောထားမတူညီမတိုက်ဆိုင်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်အစီအစဉ်တွေကိုပါထည့်သွင်းပြီးတော့ပွဲကိုကျင်းပလေးရှိတယ်လို့ပြောပြဖူးပါတယ်လူသားတွေရဲ့လို့ဖြစ်လာရင်၆ပြည့်ကင်းတဲလဲစင်နဲ့ဆိုတာမျိုးမရှိမှန်းသိကြတဲ့အတွက်လူသားတွေကလည်းပြဿနာမဖြစ်အောင်ရှောင်တဲ့နီလန်းတွေပြဿနာဖြေရှင်းတဲ့နီလန်းတွေကိုတီထွင်လာခဲ့ကြတာဖြစ်ပါတယ်လူဦးရေနည်းနည်းပဲရှိတဲ့လူမျိုးစုတွေမှာတော့အစားအသောက်တွေဖလဲအစားအသောက်ကြရင်အကြောင်းအရာတွေဖလဲတာမျိုးတွေလောက်ကြပေမဲ့လူအများအပြားစုယုံနေထိုင်တဲ့နေရာမှာတော့အဲ့ဒီလိုအခွင့်အရေးကင်းကြပါတယ်စီးပွားရေးတိုးတက်တယ်ဆိုတဲ့မြို့ကြီးပြကြီးတွေမှာဆိုရင်လူတူးနဲ့တူးအကြားအတိတ်ပဲရှိရှိဆက်ဆံပြောဆိုတဲ့ဓလေ့ကပျောက်ဆုံးနေပြီဖြစ်ပါတယ်လူအများအပြားကိုစီမံနိုင်ဖို့အတွက်ဘျူရိုကရက်တစ်နည်းတွေတီထွင်ပြီးစီမံအုပ်ချုပ်ကြပါတယ်။အရင်တုန်းကလူမှုအတိုင်းဝိုင်းရဲ့ရိုးရာတွေကနေတဆင့်စီမံအုပ်ချုပ်ခဲ့ကြပြီးအတိုင်းဝိုင်းတွင်နားလည်မှုရှိကြအောင်လှုပ်ဆောင်ကြပေမဲ့အခုဆိုရင်လူအလုံးအတွက်ဖြေရှင်းနည်းတွေထွက်ပေါ်လာပါတယ်။တချို့လူမှုအတိုင်းဝိုင်းတွေကတော့အများနဲ့မတူတဲ့ပြဿနာဖြေရှင်းနည်းတွေကျင့်သုံးနေစေဖြစ်ပေမဲ့အများစုကတော့ အလုံးအတွေ့ဥပဒေကိုပြဋ္ဌာန်းချမှတ်ပြီးဥပဒေနဲ့ပြဿနာကိုဖြေရှင်းကြပါတယ်။အဲ့ဒီလိုနဲ့တရားဥပဒေအထက်မှာဘယ်သူမှမရှိဘူးတရားလက်ကပြေးမလုဘူးဆိုကြပေမဲ့လူချမ်းသာတချို့ကတော့ဥပဒေရဲ့အပြစ်ပေးမှုကိုမခံရအောင်အပြစ်ကလုကင်အောင်ငွေလန်းခင်းပြီးလှုပ်ဆောင်နေကြဆဲဖြစ်ပါတယ်။လူဦးရေများတဲ့အတိုင်းဝိုင်းမှာလူတွေကိုစီမံနိုင်အောင်လူတွေအကြောင်းသိနာလည်အောင်လှုပ်ဖို့ကနီးလန်းနှမျိုးရှိပြီးတစ်ခုကနိုင်ငံရေးဖြစ်ပြီးနောက်တစ်ခုကတော့သတင်းမီဒီယာတွေဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာတော့အဲ့ဒီဒီမိုကရေစီစနစ်ကပဲနိုင်ငံကိုစီမံသွားပြီးအဲ့ဒီနိုင်ငံနဲ့အဲ့ဒီနိုင်ငံကလူတွေကိုယ့်အကြောင်းကိုသိဖို့အတွက်သတင်းမီဒီယာတွေကသတင်းပေးတာဖြစ်ပါတယ်အဲ့ဒီလိုလှုပ်ပေးတဲ့အတွက်နိုင်ငံရေးနဲ့သတင်းမီဒီယာလောကကိုနှစ်ပေါင်းများစွာလူတွေကယုံကြည်အားထားလာခဲ့ကြပါတယ်။အရင်တုန်းကကျမတို့ရဲ့လူမှုအတိုင်းဝိုင်းထဲကရှေးလူကြီးတွေကိုပြဿနာဖြေရှင်းဖို့နီးလန်းတွေမမေ့ခဲ့မိလို့အခုဆိုရင်အားလုံးအတွက်တရားဝင်သတ်မှတ်ပေးထားတဲ့နီးလန်းတွေနဲ့ပဲပြဿနာကိုဖြေရှင်းကြပါတယ်။ဒါပေမဲ့အခုဆိုရင်နိုင်ငံရေးသမားတွေနဲ့သတင်းသမားတွေအပေါ်လူတွေရဲ့ယုံကြည်မှုကခေတ်သစ်သမိုင်းမှာတိတိတသာထိုးကျလာနေပါတယ်။ဒါကြောင့်လဲသတင်းအတုတွေဆိုတဲ့စကားတွေကြားလာနေရပြီးလှုပ်တော်မကိုကြည်လိုက်မယ်ဆိုရင်အများပြည်သူအရေးဖြေရှင်းဆောင်ရွက်ပေးမယ်အစားနိုင်ငံရေးသမားတွေကတဦးနဲ့တဦးထိုးနဲ့ပြောဆိုနေကြတာတွေကိုပဲအမြဲလိုလိုလှုပ်လာနေကြပါတယ်။ Australia နိုင်ငံရဲ့နိုင်ငံရေးလောကဟာအတော်လေးကိုအသက်ဝင်တယ်လို့ပြောလို့ရပေမဲ့မကြာသေးခင်တုန်းကဝန်ကြီးချုပ် Malcolm Turnbull ကနေပြောလိုက်တဲ့စကားတွေကိုကြည်ပြီးတော့နိုင်ငံရေးတော့တည်ဆုံရရှာပြီလို့ပဲကျမတွေးလိုက်မိပါတယ်။သူပြောသွားတဲ့စကားတွေကနိုင်ငံရေးစကားတွေမဟုတ်ပဲပုပ်ကိုရေးအရာထိုးနဲ့ပြောဆိုထားတာဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံရေးသမားတဦးနဲ့တဦးထိုးနဲ့ပြောဆိုဝေဖန်နေတာကိုလည်းသတင်းမီဒီယာတွေကခေတ်စားနေကြပြန်ပါတယ်။ဝန်ကြီးချုပ်ကနေအတိုက်ခံကောင်းဆောင်ဘီလ်ရှော့တန်အပေါ်ထိုးနဲ့ပြောဆိုခဲ့တဲ့အကြောင်းကိုသတင်းမီဒီယာကနေတဆင့်ကျမအရင်ဥဆုံးသိရတာပါ။အဲ့ဒီအကြောင်းကိုသတင်းနောက်ဒါဇင်နဲ့ကြီးကရေးသားခဲ့ကြပါဗျ။အဲ့ဒီသတင်းကိုကြည့်ပြီးတော့ကျမအနေနဲ့အချက်နှစ်ခုကိုကောက်ချက်ချမိပါဗျ။ပထမအချက်ကတော့သတင်းပြန်ကြားရေးကလူတွေဟာလှုပ်စရာအလုံးမရှိပြင်းရည်လွန်းလို့ညစာထွက်စားတဲ့လူတယောက်ရဲ့အကြောင်းကိုသတင်းဖြစ်လောက်အောင်လှုပ်တယ်ဆိုတာပါပဲ။ဒုတိယအချက်အရနိုင်ငံရေးသမားတွေဟာလည်းသူတို့ဟာနိုင်ငံရေးသမားတွေဖြစ်လို့ပြည်သူတွေရဲ့အရေးကိုဆောင်ရွက်ရမယ်ပြည်သူပြည်ထနာကိုဖြေရှင်းပေးရမယ်ဆိုတာကိုမေ့လျော့ပြီးနိုင်ငံရေးသမားတွေကသူတို့ရဲ့ကိုရေးကိုတာကိုပဲဖြေရှင်းညှင်းခုန်နေကြတာလို့ကျွန်မအနေနဲ့ညှိကုံချုပ်သုံးသပ်မိပါတယ်နောက်တစ်ခါဝန်ကြီးချုပ်ဟောင်းဂျူလီယာဂီလာရဲ့မစ်ဆိုဂျနီမိတ်ခွန်းကိုလူတွေအများအပြားကြိုက်နှစ်သက်ကြတယ်ဆိုတာကျွန်မသိပါတယ်။ဒါပေမဲ့ကျွန်မကတော့အဲ့ဒီမိတ်ခွန်းကိုကြိုက်တဲ့လူတွေထဲမှာပါဝင်ပါဘူး။ဝင်းကြီးချုပ်ထံပေါ်လို့ပဲဂျူလီယာဂီလာဟာလည်းနိုင်ငံရေးမဟုတ်ပဲကိုရေးကိုတာအကြောင်းကိုပြောသွားလို့ဖြစ်ပါတယ်။တစ်ချိန်လုံးကဩစတြေးလျနိုင်ငံကအာဏာအရှိဆုံးအမျိုးသမီးကိုဝင်းကြီးချုပ်ဟောင်းထိုနီအက်ဘက်ကကြားမှခွဲခြားတဲ့စကားပြောဆိုခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရပါတယ်။ဒါပေမဲ့ဒီကိစ္စဟာဂျူလီယာဂေးလာရဲ့တကူတော့ကိစ္စမဟုတ်ပဲဂျူလီယာဂေးလာကနေဘဝတွေပြောင်းလဲပေးနိုင်တဲ့ဩစတြေးလျနိုင်ငံကအမျိုးသမီးတွေရဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီလို2013ခုနှစ်တုန်းကလှုပ်ခဲ့တဲ့တိုနီအက်ဘတ်ရဲ့မိန်းမကိုမုန်းတီးတဲ့လှုပ်ရကိုဂျူလီယာဂေးလာကမိတ်ခွန်းနဲ့တုတ်ပြန်ပြီးအဲ့ဒီမိတ်ခွန်းပြောတဲ့တရက်ထဲမှာပဲဩစတြေးလျအမျိုးသမီးတွေရဲ့ဘဝမှာအပြောင်းလဲတချို့ဖြစ်သွားခဲ့ရပါတယ်။ဒါပေမဲ့ဆိုးရတဲ့ပြောင်းလဲမှုသာဖြစ်ခဲ့ပြီးအမျိုးသမီးအများအပြားအထူးသဖြင့် single parents တွေရရှိတဲ့ထောက်ပံ့ကြေးတွေ short ချခံလိုက်ရပါတယ်။နိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေဟာတစ်ချိန်တုန်းကလူမျိုးစုခေါင်းဆောင်တွေရဲ့နေရာကိုယူထားကြသူတွေလို့မြင်ပါတယ်။သူတို့ရဲ့ကိုရေးကိုတာကိုဘေးဖယ်ပြီးသူတို့ရဲ့လူမျိုးစုခေါင်းစားရေးအတွက်ခေါင်းဆောင်တွေကလှုပ်ဆောင်ကြတာဖြစ်ပြီးအဲ့ဒီလိုလှုပ်ရကနေအာနာလဲအတော်တန်ရရှိကြပြီးတော့လူတွေလဲယုံကြည်အားကိုးကြပါတယ်။ခေါင်းဆောင်ဆိုတာလူသားတွေသာဖြစ်လို့အမားနဲ့မကင်းကြပေမဲ့လဲခေါင်းဆောင်ဆိုတဲ့နေရာကိုယူတာနဲ့အများထက် ပိုတဲ့လှုပ်ဆောင်ချက်တွေကိုလှုပ်ဆောင်နိုင်ဖို့တော့လိုအပ်ပါတယ်။ဒါပေမဲ့ဒီခေတ်မှာတော့နိုင်ငံရေးသမားတွေနဲ့သတင်းသမားတွေဟာသူတို့စိတ်ဝင်စားစရာနဲ့သူတို့ကိုအကျိုးပြုမဲ့အရာတွေကိုသာလှုပ်ဆောင်ကြတာများပါတယ်။သတင်းသမားတွေကလည်းသူတို့လူအရာကိုဆွဲရေးကြတဲ့အတွေ့လူတွေကအဲ့ဒီသတင်းတွေကသတင်းတူဆိုပြီးတုံ့ပြန်ဝေဖန်ကြတာမလွန်ပါဘူး။တခါဝန်ကြီးချုပ်ဆိုရင်လဲပုဂ္ဂိုလ်ရေးဆန်ဆန်ထိုးနဲ့ပြောဆိုတဲ့လှုပ်ရတွေလှုပ်တဲ့အတွေ့ပြည်သူတွေကယုံကြည်အားခိုးခြင်းစိတ်တွေယော့လာတာဖြစ်ပါတယ်။နိုင်ငံရေးဌာနနဲ့သတင်းမီဒီယာဌာနဟာတစ်ချိန်လုံးကလူမျိုးစုခေါင်းဆောင်ကောင်းတွေလိုခေါင်းဆောင်တွေမရှိတော့ပဲအမိုက်တရိုက်တွေသာချပြစ်ထားတဲ့ကလေးငယ်တွေလိုပဲပြုမှုလှုပ်ဆောင်ကြတဲ့ဌာနတွေဖြစ်ကြတယ်လို့ Helen Razer ရဲ့ဆောင်းပါးမှာရေးသားထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်ကျမကမူလှိုင်သိမ့်ပ
ါ SBS Radio ရဲ့သတင်းမျက်မှောက်ရေးရနဲ့စိတ်ဝင်စားဖွယ်ရအကြောင်းအရာတွေကိုသစ်မှားတာစကားနဲ့နားဆင်နိုင်ပါတယ်ဆွေးနွေးမှုတွေမှာပါဝင်ခြင်းနဲ့ဆိုရင်လဲ sbs.com.au/bemis ကိုသွားပြီးတော့ပါဝင်နိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ